ိုင်းပရင်ရဲ့ဒီကနေ့ထုတ်ပြန်တဲ့လူငယ်ချမ်းသာဝင်နဲ့လေကျောလူသက်မှုအတွက်တည်တံပေးခြင်းခံရတဲ့မြန်မာလူငယ်နှုတ်ဦးကိုတသက်တကြွန်ပြစ်ဒဏ်လျှော့ပေါက်ပေးလိုက်တဲ့တဲ့ရင်ကိုပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းပြည်မင်းမြတ်မဟာဝါဇီယာလောင်ကွန်းကမေရော်တိရိခရဲ့တက်တော်88နှစ်ပြည့်မွေးနေ့အထိမ်းအမှတ်အဖြစ်အကျဉ်းသားတွေကိုလူငယ်ချမ်းသာဝင်ပေးရမှာထိုင်းနိုင်ငံတောင်ပိုင်းကလေကျောလူသက်မှုအတွက်တည်တံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှုတ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့လည်းပါဝင်ခဲ့တာဖြစ်ကြောင်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထူးချက်ကပြောပါရယ
်။အရင်နန်းတော်ပညာဆုံးဖြတ်တဲ့ဒီကလေးကိုသိတည်တန်းပြီးတော့ကျွန်တော်တို့တသက်ကျွန်းကိုရှော့ရှော့ပေါ်စဉ်းစားပြီးတယ်ဆိုတဲ့အကြောင်းကိုအဲ့ဒါကိုထိုင်းတရားရင်တရားရင်ကနေပြီးတော့ဒါအမိန့်ထုတ်တာပေါ့။အဓိကတော့ကျွန်တော်တို့ဒီဘိုးစားဘရင်ရှီမာကျွန်တော်တို့ဟိုဘရင်ရှီမာပေါ့နော်ဒီတည်တန်းနေပြီးတော့ရှော့ပေါ်ကိုအမြင့်ဆန်းစားတင်တာပေါ့။အဲ့ဒါကိုဟိုဒီနေ့နဲ့ဒီအကြောင်းပြန်နေလို့ကျွန်တော်တို့နားလဲတယ်ဆိုလိုချင်တာကတော့သူတို့ကိုပြီးခဲ့တဲ့နှစ်တုန်းကခြားထားတဲ့ဒေတာပေါ့နော်အလုံးစုပေါင်းပြီးတော့ဒေတာခြားထားတာကနေအခုကဒေတာကနေပြီးတော့တစ်သက်တစ်ကျွန်းပေါ့အဲ့လိုမျိုးခြားတယ်ဆိုတော့ကျွန်တော်တို့အတွက်ကျွန်တော်ကတော့တစ်သက်တစ်ကျွန်းကနေဆိုရင်နောက်ပိုင်းနေကလေးတွေကောင်းကောင်းမပြေလဲဆိုရင်တော့တချို့နှစ်ကနေပြီးတော့ short ပေါ့ပြီးတော့ဟို short ပေါ့ခံရလို့မျိုးတော့ကျွန်တော်တို့ကျွန်တော်မျက်မှောက်နေတယ်ဒီနေ့ပဲဒီ budget နန်းတော်ကဟိုအားနေပြီးတော့ပြေပို့တယ်ဆိုပြီးတော့အဲ့ဒီဟန်နေပြီးတော့တက်တဲ့ဂျွန်းဆိုလို့ရှိရင်တော့ပါပါရဲပြောပေါ့နော်ကျွန်တော်တို့အများကြီးနှလုံးသိရှိတယ်ဒီတက်တဲ့ဂျွန်းဆိုရင်လည်းထိုင်းမှာကကောင်းကောင်းနေတယ်ဆိုလို့ရှိရင်တစ်တိုင်းရှော့ရဲ့လို့ရှိတယ်လေဆိုတော့ဒီကလေးတွေလည်းဟိုနေပြီးပြီပေါ့နော်လေ6ခေါင်းလောက်နေပြီးဆိုတော့
ထိုင်းနိုင်ငံမှာလေကျွန်းလူသက်မှုနဲ့တည်တံပေးခြင်းခံရတဲ့မြန်မာရှေ့ပြောင်းလူငယ်နှုတ်ကိုထိုင်းပြည်မင်းမြတ်အနေနဲ့တည်တံပြစ်ဒဏ်ကနေခွင့်လွှတ်ပေးဖို့အတနာခံစာကိုကျင်ခဲ့တာဖြစ်ပြီးဒီအတနာခံစာကိုပြီးခဲ့တဲ့နှစ်အောက်တိုဘာလ24ရက်နေ့ကလူငယ်နှစ်ဦးအချင်းချထားရာဘန်ခွန်အချင်းတောင်ကနေတဆင့်ဘရင်မင်းမြတ်စီကိုရောက်အောင်ပို့ဆောင်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအခုလိုမျိုးအချင်းသားတွေပြစ်ဒဏ်ရှော့ပေါက်ပြီးတဲ့လူငယ်ချမ်းသာခွင့်တွေကိုဘရင်နဲ့ဘရင်မကြီးမွေးနေ့တွေမှာနှစ်ဆင်ပေးလေရှိပါတယ်။ Royal Pardon ဆိုတာပြစ်ဒဏ်ချခံပြီးသားအချင်းသားတွေကိုပေးတဲ့ဘရင်လူငယ်ချမ်းသာခွင့်ဖြစ်ပါတယ်။ထောင်ကျအချင်းသားတွေအတွက်ပြစ်ဒဏ်ရှော့ပေါက်ပေးနေတဲ့ထိုင်းနိုင်ငံမှာလူငယ်ချမ်းသာခွင့်ရမယ့်အချင်းသားပေါင်း38,000ကျော်ရှိနေပါတယ်။ဘရင်လူငယ်ချမ်းသာခွင့်ရမယ့်အချင်းသားတွေဟာပြစ်ဒဏ်ချခံပြီးသားအချင်းသားတွေဖြစ်ရသလိုအချင်းထောင်ထဲမှာကောင်းမွန်စွာစည်းကမ်းလိုက်နာနေထိုင်နေကြတဲ့အချင်းသားတွေခံစားခွင့်ရကြတာဖြစ်ပါတယ်။မြန်မာရှေ့ပြောင်းလို့သမားခံမှန်းကြီး400,000လောက်အလုပ်လုပ်ကြနေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လက်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာပြည်တိမ်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါ။ဒီအမှုမှာမြန်မာရှေ့ပြောင်းလူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုလူသက်မှုမရေမှုပစ္စည်းလူယုံမှုအပါအဝင်အမှု9မှုနဲ့တရားစွဲဆိုခဲ့ပါတယ်။ထိုင်းနိုင်ငံကော့စမွေအချင်းထောင်မှာဖမ်းဆီးခံလိုက်ရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာထိမ့်သိမ့်ရကနေအခုလိုတည်တံကနေရှော့ပေါက်ပြီးတသက်တကြွန်းချမှတ်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာတသက်တကြွန်းကို250ဖြစ်သတ်မှတ်ထားပေမဲ့နောက်ထပ်လူငယ်ချမ်းသာခွင့်တွေရလာတဲ့အခါမှာတော့6နှစ်နေပြီးသားအချင်းသားတွေမို့အချင်းထောင်ထဲမှာကောင်းမွန်စွာဆက်လက်နေထိုင်မယ်ဆိုရင်မကြခင်နှစ်တည်းအတွင်းမှာလူငယ်နှစ်ဦးပြန်လွတ်နိုင်ွယ်ရှိပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။